ကာဇာကမ်းမြောင်မြောက်ပိုင်းဒေသတစ်ခုလုံးနီးပါးကိုဒီထိန်းချုပ်နိုင်ဖို့စ조사နေတဲ့အစ္စရေးစစ်တပ်ဟာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတုန်းကတော့ဂျဘာလီယာမြို့ပေါ်မှာဆက်လက်ပြီးတော့တိုက်ခိုက်နေပါတယ်။စနေနေ့တုန်းကဒီကာဇာဒေသတွေကပြစ်မှတ်ပေါင်း200လောက်ကိုတိုက်ခိုက်ခဲ့ပြီးတော့မြောက်ပိုင်းဒေသတစ်ခုလုံးနီးပါးကိုထိန်းချုပ်ထားနိုင်ပြီလို့အစ္စရေးစစ်တပ်ကပြောပါတယ်။ကာဇာဒေသမြောက်ပိုင်းစစ်စင်ရေးကနေတောင်ပိုင်းကိုအခုအာယုံဆိုင်တိုက်ခိုက်နေပြီလို့စစ်တပ်ပြောခွင့်ရက AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။ကာဇာတောင်ပိုင်းဟန်ယူနစ်မြို့မှာစစ်စင်ရေးဆက်လုပ်နေတဲ့အပြင်တခြားနေရာတွေကိုတိုးချက်တိုက်ခိုက်သွားမယ်လို့ Israel စစ်တပ်ကပြောပါတယ်။ဂါဇာမှာအပြစ်ခတ်ရက်ဆဲဖို့တောင်းဆိုဆန္ဒပြမှုတွေ London, New York, Istanbul စတဲ့မြို့တွေမှာအခုစနစ်တနင်္ဂနွေရုံးပိတ်ရက်အတွင်းမှာပြုလုပ်ခဲ့ကြပါတယ်။လူသားချင်းစာနာတဲ့အကူအညီတွေဂါဇာဒေသကိုအမြန်ဆုံးပို့ဆောင်ပေးနိုင်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုခဲ့ပေမဲ့အချက်ချင်းအပြစ်ရက်ဆဲဖို့တောင်းဆိုချက်တော့မပါဝင်ပါဘူး။စနေနေ့တုန်းကတော့ American သမ္မတ Joe Biden နဲ့ Israel ဝန်ကြီးချုပ် Benjamin Netanyahu တို့ဆက်သွယ်စကားပြောခဲ့ကြတာမှအပြစ်ရက်ဖို့သူ့ဘက်ကမပြောခဲ့ဘူးလို့သမ္မတ Biden ကသတင်းတောက်တွေကိုပြောပါတယ်။အိမ်ယူတော်ထုတ်ပြန်ချက်မှာတော့ဂါဇာဒေသမှာလူသားချင်းစာနာမှုအကူအညီပေးနေသူတွေအပါအဝင်အရသားတွေအားလုံးကိုကာကွယ်ဖို့တိတ်အရေးကြီးတယ်ဆိုတဲ့အချက်နဲ့တိုက်ပွဲတွေဖြစ်နေတဲ့နေရာနဲ့ဝေးရာကိုအရသားတွေဘေးကင်းလုံခြုံစွာသွားနိုင်ကြအောင်ခွင့်ပြုဖို့အရေးကြီးတဲ့အကြောင်းသမ္မတဘိုင်ဒန်ကဝန်ကြီးချုပ်နတ်တန်ယာဟူကိုပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။